ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကိုတိုက်ဖျက်နေတာနဲ့မြတ် WHO ကိုရန်ပုံငွေတွေနောက်ထပ်ထောက်ပံ့သွားမယ်လို့ပြင်သစ်နဲ့ဂျာမနီနိုင်ငံတွေကမနေ့ကကြာသပတေးနေ့ကကတိပြုလိုက်ကြပါတယ် WHO ရဲ့အကြီးအကဲဒေါက်တာတက်ဒရော့စ်ဂေဘရီယယ်စ်နဲ့ပြင်သစ်နဲ့ဂျာမနီကျန်းမာရေးဝန်ကြီးတွေဟာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာဒီကပ်ရောဂါနဲ့ကပ်ရောဂါအပေါ်မှာကမ္ဘာကြီးအနေနဲ့ဘယ်လိုတုံ့ပြန်မလဲဆိုတာကိုတွေးဆဆွေးနွေးခဲ့ကြပြီးတဲ့နောက်အခုလိုရန်ပုံငွေတွေထပ်ပေးသွားမယ်လို့ကတိပြုခဲ့ကြတာဖြစ်ပါတယ်ကြာသပတေးနေ့ကလုပ်ခဲ့တဲ့ဒီတွေးဆဆွေးနွေးမှုကဥရောပတစ်ဝက်မှာဗိုင်းရပ်စ်ကူးစက်မှုတွေတိတိတသာပြန်ဖြစ်လာနေတယ်လို့ WHO ရဲ့ဥရောပဒေသဆိုင်ရာညွှန်ကြားရေးမှူး Hans Kluck ကကြေညာလိုက်တာနဲ့လဲတိုက်ဆိုင်နေပါတယ်။ဂျာမနီနိုင်ငံဟာဥရောပသမဂ္ဂဥက္ကဋ္ဌဖြစ်လာနေတာနဲ့အမျှဂျာမနီအနေနဲ့ WHO ကိုအခုနှစ်အတွင်းမှာအမေရိကန်ဒေါ်လာ3,560နဲ့တခြားပစ္စည်းကိရိယာတွေထောက်ပံ့ပေးသွားဖို့ရည်မှန်းထားတယ်လို့ဂျာမနီကျန်းမာရေးဝန်ကြီးကပြောလိုက်ပါတယ်။ဒါပေမဲ့ WHO ကိုအခုနောက်ထပ်ပေးသွားမယ့်အကူအညီတွေကိုတော့အရင်ဆုံးဂျာမနီပါလီမန်ကအတည်ပြုပေးရမှာဖြစ်ပြီးဇူလိုင်လဆန်းလောက်မှာဖြစ်လာနိုင်ဖို့မျှော်လင့်ထားကြောင်းသူကပြောပါတယ်။ပြည်ထောင်နိုင်ငံကတော့လီယန်မြို့မှာရှိတဲ့ WHO ရဲ့သုတေသနဌာနအတွက်ဒေါ်လာ3,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,000,